ဖရိုမန်ငိမ့်မောင်ကိုဆွဲထားတဲ့ဒီအမှုတွေပေါ့လေဘာတွေပါလဲရှင
်အော်သူကဒီလိုဗျမတရားတင်းနဲ့ဆက်သွဲတယ်ဆိုပြီးတော့တမှုပေါ့ဗျစက်ကွန်တက်ပေါ့နောက်နိုင်ငံတော်ပုံကန်နဲ့ကျุလွန်နဲ့ဆိုပြီးတော့120နဲ့အဲ့ဒါတော့တည်တံပေးနိုင်တဲ့အမှုပေါ့ဗျာတမှုဆွဲထားတယ
်အဲ့တော့ဖရိုမန်ငိမ့်မောင်အတွက်ပေါ့လေရှင်းနေလိုက်ဖြစ်ရတဲ့အကြောင်းရင်းကိုပြောပြလို့ရမလားရှင
်ဟောအဲ့ဒါတော့ဒီလိုပါကျွန်တော်တို့ကျွန်တော်နဲ့အတူတူရှိနေပေါ့ဗျာသူ့ခန်းမှာကျွန်တော်လည်းရုံးထိုင်နေဥအောင်သိန်းလေဒါဥအောင်သိန်းကနေပြီးတော့ရင်ကျွန်တော်တို့ဟိုကျွန်တော်တို့ရှိနေကွန်ရက်ပေါ့ဗျာရှိနေကွန်ရက်အနေနဲ့အဲလိုက်နေမလားလို့မေးတော့ကျွန်တော်ကဒါနဲ့ပတ်သက်လို့ရှိနေကွန်ရက်အနေနဲ့အကူအညီပေးတဲ့အနေနဲ့ကျွန်တော်လိုက်ခဲ့ခြင်းဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီအချိန်မှာအဲ့ပရိုမန်ငိမ့်မောင်ကိုသူတို့အမှုပထမဆုံးစပြီးတော့တက်တုံးကတခြားမှုနဲ့ဖြစ်ပြီးတော့မှနောက်မှအခုလိုဒီပုံမကြီးနှစ်ခုထပ်ပြီးတက်တယ်ဆိုတော့တည်င်းနေနဲ့ပတ်သက်ပြီးတော့ဘယ်လိုပြောနိုင်မလဲရှင်
အဲ့ဒါတော့ကျွန်တော်ပထမဆုံးကျွန်တော်တို့ဒီဦးမန်းကြီးမောင်နဲ့တွေ့တဲ့အခါကျတော့သူ့ကိုမေ့ကြည့်တယ်။သူကလုံးဝအာအသိနေတယ်။သူ့ကိုတဲ့ဒါနဲ့ပတ်သက်လို့မေ့ထားလိုက်ပါ။ဒါတွေမစွဲပါဘူးလို့ပြောတယ်။ဒါတွေနဲ့ပတ်သက်လို့ပါတီညီညာရေးရအောင်သာကူညီပါဘလို့ညီညာရေးရအောင်လုပ်နိုင်မလဲလို့ကူညီတောင်းနေတယ်။သူကလည်းတခြားပြောပြတယ်။အဲ့ဒါအကြောင်းမလို့သူ့ညွန်ပြတဲ့ဆရာတော်ကြီးသူကလည်းဆက်သွယ်တယ်ဆက်သွယ်တဲ့အခါကျအောင်ပြင်းတယ်ပေါ့ဗျာ။အဲ့လိုတွေဖြစ်ပြီးတော့မှကုလို့တရားဆွဲလိုက်တဲ့အပေါ်မှာတဲ့သူတို့လည်းဂတိပေးထားပြီးတော့မှဒီလိုဆွဲလိုက်တော့အရာအသိနေတယ်သူတို့စိတ်မကောင်းဘူးဗျာ။အဲ့ဒါတော့ကျွန်တော်ပြောတယ
်။ရှင်းနေကြီးတို့အနေနဲ့ပေါ့နော်အခုဖရိုမန်ငိမ့်မောင်ရဲ့အမှုကိုကြည့်မယ်ဆိုရင်အစိုးရဘက်ကနေပြီးတော့ဖရိုမန်ငိမ့်မောင်ကိုစစကားပြောတဲ့အချိန်နဲ့အခုဒီအမှုတက်ပြီးတော့သူတို့ထောင်ထဲမှာရုံးထုတ်နေတဲ့အချိန်နေရဆိုလို့ရှိရင်သူတို့ဖရိုမန်ငိမ့်မောင်ကိုဟိုလွတ်နိုင်မလွတ်နိုင်ပေါ့နော်အဲ့လိုအနေထားကိုဘယ်လိုသုံးသပ်မိပါလဲရှင်
။အဲ့ဒါတော့ဘလို့ဖြစ်မလဲဆိုတော့ဒီငញ្ញံရေးပုတ်တဲ့လူတွေရဲ့ဂတိကူတွေပေါ့ဗျာသူတို့ချင်းဂတိကူတွေအရဆက်သွားတဲ့နယ်ကိစ္စပေါ့နော်တရားဥပဒေအရကျွန်တော်တို့ခုခံရမယ်ဆိုရင်တော့တို့ရောမင်းကြီးဟာ KNU ကဘိုးကော်မတီဝင်ဖြစ်တယ်တကြောင်မလို့ဒီပုံမှာမူတည်ပြီးတော့တရားရုံးအနေနဲ့သွားမယ်ဆိုရင်တော့တို့ကတော့ဒါအပြစ်ပေးခြင်းလို့ကိုစီစီချာချာအမှုဆွဲပြီးတော့တင်လိုက်တဲ့သဘောပဲဖြစ်နေတယ်ဗျာကျွန်တော်တို့ကအဲ့ဒါကိုခုခံနေရတာပေါ့နော်
ခုဖရိုမန်ငိမ့်မောင်ရဲ့အမှုကိုကြည့်မယ်ဆိုရင်သူစပြီးတော့ဟိုအဖမ်းခံရတဲ့ပုံနဲ့ပေါ့နော်နောက်ပြီးတော့ဒီအင်းစိန်ထောင်တွင်းရောက်လာတဲ့ခြေနေပေါ့နော်အဲ့ဒီခြေနေကိုရောပြောပြလို့ရမလားရှင
်မှုရဲ့အရာဆိုရင်တော့သူ့ကိုလူမှုကြီးကြီးဥပဒေနဲ့မှတ်ပုံတင်အတူပြုတ်တယ်ဆိုတဲ့ဥစ္စာနဲ့သူဖမ်းတယ်ပေါ့နော်အဲ့ဖမ်းပြီးတော့မှထောင်ချပြီးတော့မှလွတ်ခံပြီးတော့မှသူတို့ဖရိုမန်ငိမ့်မောင်လို့သူတို့သိရတယ်ဆိုပြီးတော့အဲ့ဒီအရာနဲ့ဆက်စစ်ပြီးတော့ရုံးတင်လိုက်တာပဲဗျာ
တကယ်တမ်းသူ့ကိုအစိုးရဘက်ကညှိနှိုင်းတော့ကတော့သူဒီငိမ့်ငယ်ရေးအတွက်အကူအညီပါဆိုညှိနှိုင်းခဲ့ပြီးမှအခုလိုအမှုဆင်လိုက်တဲ့အပေါ်မှာရောသူလွတ်မြောက်လာအောင်ဆိုတဲ့အနေအထားမျိုးဖြစ်လာဖို့ဆိုရင်ရောဘဲချင်းဒီပေါ်မှာမူတည်နေပါလဲရှင
်တကယ်ဖြစ်စင်အမှားတော့နိုင်ငံရေးအရာပဲဒါဒီကသွားတင်တဲ့ကိစ္စဘလို့ကလည်းအဲ့လိုပဲဝန်ညမ်းမြန်လည်းအဲ့လိုပဲမျောလင့်တယ်ငញ្ញာရေးလည်းအခုရပြီလက်မှတ်တွေထိုးနေခါကျတော့နိုင်ငံရေးလမ်းကြောင်းတွေပဲအစိုးရကမန်းကြီးမပေါ်မှာတုံ့တက်တယ်လို့ကျွန်တော်ကတော့အများပြည်သူအကျိုးအတွက်ပေါ့လေအဲ့ချွတ်တော်ကပဲတုံ့တက်ပြီးတော့ဆဲလဲဆောင်ရွက်တယ်လို့ကျွန်တော်တော့အဲ့လိုပဲထင်တာပဲဗျာ
အဲ့တော့အခုရှင်းနေကြီးတို့ဟိုနောက်ဆုံးဒီပရိုမန်းကြီးမောင်နဲ့ပြီးခဲ့တဲ့ဘက်ကတွေ့ရုံကရောသူဒီထောင်တွင်းနေထိုင်ရတာနဲ့ပတ်သက်ပြီးတော့ဘယ်လိုပြောပြသေးလဲရှင်သူ့ရဲ့အခြေအနေကိုပေါ့လေ
ကျွန်တော်နဲ့တင်ကြဲတဲ့ယူရဲနေတော့ကတော့ကောင်းမွန်ပဲဗျာတွေ့ရတယ်နောက်ကျွန်တော်အမှုစစ်တဲ့နေရာတော့သူ့ကိုလက်ထိတ်ခတ်ပြီးတော့စစ်တယ်သူတိတ်မျက်နှာမကောင်းဘူးကြာနေမကောင်းလို့လာတော့မသိဘူးကျွန်တော်အဲ့ဒါကိုတော့သူ့ကိုကူးတစ်ခေါက်ပြန်ပြီးမှမေ့ကြည့်အောင်မယ်